ကမ္ဘာမှာသတင်းတော်ဖန်ဆီးထောင်ချမှုစတဲ့တဲ့မြန်မာလာနေရမှာမြန်မာနိုင်ငံကလည်းအများဆုံးတယောက်နောက်ကနေဒုတိယလိုက်ခဲ့တယ်လို့နိုင်ငံတကာသတင်းလွှတ်နှုတ်အဖွဲ့တစ်ခုကပြောလိုက်ပါတယ်။လက်ရှိမြန်မာသတင်းတော်များအဖွဲ့ ISF ကဒီနေ့စင်ကာပူထုတ်ပြန်မှာအဖွဲ့ဆထူထောင်ပြီး2026နှစ်ခန့်အတွင်းဒီနေ့2021ခုနှစ်မှာတော့အများဆုံးဖြစ်သတင်းတော်ပေါင်း488ဦးတကမ္ဘာလုံးမှာဖန်ဆီးထိန်းသိမ်းခံရတယ်လို့အင်ကာနေကပြောလိုက်ပါတယ်။အဓိကဖြစ်များတဲ့နိုင်ငံတွေမှာဒီမိုကရေစီတောင်းဆိုမှုတွေကိုပိုနှိမ်နှင်းလာတာကြောင့်ပါလို့လည်း ISF အစီရင်ခံစာမှာရှင်းပြထားပါတယ်။ပြည်တော်အများဆုံးဒီနေ့ထိန်းသိမ်းခဲ့တဲ့စီးပွားမှာ129ဦးထိရှိခဲ့ပြီးဟောင်ကောင်အပေါ်မျိုးသားလုံခြုံရေးဥပဒေချမှတ်ပြီးအဓိကဖြစ်လာရကမြန်မာမှာတော့ဆင်အနာသိမ်းပြီး53ဦးထိမြင့်တက်သွားတယ်လို့အစီရင်ခံစာမှာဖော်ပြလိုက်ပါတယ်။မြန်မာနိုင်ငံမှာမနှစ်2020ခုနှစ်တုန်းကရွေးကောက်ခံဒီမိုကရေစီအစိုးရလက်ထက်မှာဖန်ဆီးထိန်းသိမ်းခံရတဲ့သတင်းတော့ကနှစ်ဦးပဲတွေ့ရကနေဒီနေ့ကြရိုင်းဆီနာသိမ့်ပြီးမှတော့အခုလိုအစာပေါင်းများစွာစံချိန်တင်ခုန်တက်သွားကြလားလို့ ISF ထုတ်ပြခဲ့ပါတယ်။မြန်မာနောက်မှာတော့ VN က43နဲ့တတိယအများဆုံးလိုက်ကနောက် Belarus က32ဦး Saudi Arabia က32ဦးနဲ့ဆက်တိုက်လိုက်ခဲ့ကြပါတယ်ခင်ဗျ။